နေစရာအီးမေးကဘာမှပထူအနေထားကြောင့်အမေရိကမှာလစ်စင်နှမောင်းအများဆုံးတိုက်ပြီးကနေဒါမှာဒုတိယမြောက်အများဆုံးတိုက်ပါတယ်။အကောင်ရင်အကောင်သလောက်အပြည့်စီဆုံရှုံလဲကြီးမှာအသက်လဲအနေရရှိတဲ့လစ်စင်နှမောင်းဟာစည်ရေးနိုင်ငံရေးစီးပွားရေးပညာရေးလူမှုရေးတွေမှာတဘာဝပါယိုယွင်းနေတဲ့မြန်မာနိုင်ငံကိုချမ်းမာမပေးပဲနိုင်ငံအလဲပိုင်းမှာဒီနေ့ဧပြီကတိုက်ခတ်လာပါလေ။ဒီပမီဒီယာတွေကလည်းဒီသတင်းပေါ်ပြကြပြီးမြန်မာနိုင်ငံမှာကုန်းတွင်းပိုင်းမုန်တိုင်းဖြစ်တဲ့လစ်စင်နှမောင်းတိုက်လေတိုက်တာမရှိဘူးလို့ပြောပါတယ်။လုံုံရေးရအမိမဖော်လို့တဲ့လူမှုဘဝလိလာနေသူတယောက်ကတော့ခုတိုက်သွားတဲ့ပုံစံကရာသီဥတုပြောင်းလဲမှုရဲ့လမ်းစာလို့ယူဆပါတယ်
။သီးစားတွေကတော့ဖြစ်ခဲ့ဘူးလေဗျ။အဓိကတော့ဒီလစ်စင်နှမောင်းတိုက်တဲ့လမ်းကြောင်းတွေက climate change ရဲ့ပထမလမ်းစာတွေလို့လည်းပြောလို့ရတာပေါ့နော်
။ပူချိန်များရင်လစ်စင်နှမောင်းဖြစ်နိုင်တယ်လို့လည်းပြောပါတယ်။တဆိုင်နယ်လို့လည်းပြောနိုင်လောက်အောင်ဧပြီ16ရက်ကကမ္ဘာအပူချိန်ညွန့်ငင်း15မြို့မှာ6ညောင်ဦးနဲ့မုံရွာမြို့3မြို့ပါဝင်ပြီးစံချိန်တင်အောင်ပူပြင်းခဲ့ပါတယ်ဒီနောက်ဧပြီ21ရက်မှာနေပြည်တော်နဲ့မြို့ရွာတချို့မှာလေစနှမောင်းတိုက်သွားတာပါအပူချိန်နဲ့ပတ်သက်လို့လူမှုဘဝလိလာနေသူကပဲ
ပူများပြီးမှလေဖိအားနဲ့ရဝန်းနေနေရမှာပဲသူကအမြဲတမ်းတော်နေတိုးတွေကရှိတာကိုအခုကမြန်မာနိုင်ငံတိုင်းကလုံးရဲ့ weather map တွေကိုကြည့်ရင်အကုန်လုံးကအနီရောင်လမ်းကြောင်းကြီးကိုပေါ်ပြနေတာပေါ့လေ
မြမပြည်အလဲပိုင်းမှာအရင်တုန်းကစိုက်ဆင်းလေပဲရှိခဲ့ရာကခုအစ်စ်တက်လာတာလို့လဲအရှတ်တက်ရာသီဥတုကြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဦးအိုလာကမှတ်ချက်ပေးတာပါအ
ရင်တော့မြမပြည်အလဲပိုင်းမှာဖြစ်တာစိုက်ဆင်းလေပေါ့နော်ဒီကအေးတဲ့နေရာနဲ့ပူတဲ့နေရာကိုစိုက်ဆင်းလေလေးနဲ့လေဘူးနဲ့ကြောင်းလဲခါလို့စိုက်ဆင်းလေလောက်ပဲရှိတာပေါ့နော်အခုကတော့တဆင်းတက်လာတဲ့သဘောပေါ့စိုက်ဆင်းလေမဟုတ်တော့ဘူးနေစင်နှမောင်းမှာဖြစ်လာတယ်ဆိုလို့ရှိရင်ဒါဓာတ်သီးတွေကြောင်းလဲခြင်းကနေပြီးတော့မှတက်ရောက်လာတဲ့ကိစ္စတခုလို့ပြောလို့ရတာပေါ့
နေပူရှင်ကြောင့်မြင်းမြင်းနေမြင်းအပူချင်းရုတ်တရက်မြင့်တက်လာပြီးဆွဆွတ်တဲ့လေရုပူနွေးလာရာကတက်ကိုတက်လာပါတယ်လေရုပူနွေးလာချိန်မှာဆွဆွတ်တဲ့လေရုနဲ့အထက်မှာရှိတဲ့ချောက်တွေ့တဲ့လေရုပေါင်းစုံပါတယ်အပူနဲ့အေးစုံရင်ပောက်ကွဲတက်တဲ့သဘာဝအတိုင်းမိုးရွာတဲ့အခါထစ်ချုံမိုးတိမ်တိုက်ဖြစ်ပေါ်လာပြီးလေစင်နှမောင်းဖြစ်သွားပါတယ
်လေတိုင်နှုံးကွဲပြားသွားပေါ့ငွိုင်းချာရှိတဲ့တိမ်တုရဲ့အပေါ်မှာရှိတဲ့လေတိုင်နှုံးကများနေမယ်တိမ်တုရဲ့အောက်ခြေကလေတိုင်နှုံးကနည်းနေမယ်ပေါ့အဲ့လိုမျိုးဆိုလို့ရှိရင်သူကလေစင်နှမောင်းဖြစ်ဖို့အားပေးပါတယ
်လေစင်နှမောင်းဟာအကောင်းမြန်ပြီးမိုးရွာလျှက်စီးလျက်မိုးချိန်ပါတယ်လေရုကဒေါင်လိုက်အမြန်ရွေးရှားပြီးလေတွေကလည်းလာရအမျိုးမျိုးကြောင့်ပုံတွေမှာမြင်ရတဲ့အတိုင်းမြေပြင်နဲ့တိမ်တိုက်တွေကြဖန်ကရော့ပုံအတိုင်းရွေရှာတိုက်ခတ်နေတာကိုလည်းတွေ့ရပါတယ်ဒီလိုတိုက်နေတဲ့လေဝေးလေဝဲဟာရွေစားရောပုံတရံမှာအမျိုးမျိုးပြောင်းလဲနိုင်ပါတယ်ရွေစားကလည်းမီတာရာနဲ့ချီကျပြန့်လာနိုင်ပြီးတိုက်ရင်လည်းစက္ကန့်ပိုင်းကနေတနာရီထက်ပုံတိုက်နိုင်ရုံမကနာရီပိုင်းအတွင်းမိန်နဲ့ချီရွေရှာတိုက်ခတ်ပါတယ်မြန်မာနိုင်ငံမှာတိုက်သွားတဲ့လေစင်နှမောင်းဟာအမေရိကနဲ့ကနေဒါမှာတိုက်တလောက်အမကြီးပေမဲ့အင်းတွေပျက်စီးသွားရတဲ့အကြောင်းကိုဥဩလာကရှင်းပြပါတယ်
မြန်မာပြည်ကတော့အနေဆုံးအဆင့်လောက်ပဲရှိတာပါအမေရိကကနေဒါတို့မှာဖြစ်တဲ့ပုံစံအရဆိုလို့ရှိရင်တော့စလင်ဒါအလျားကလည်းကျယ်တယ်ဒီတိုင်နှုန်းကလည်းမြင့်တယ်ပေါ့နော်အမြင့်ဆုံးဆိုလို့ရှိရင်မိုင်300လောက်ထိသူရတက်နိုင်တဲ့အနေထားတွေလည်းရှိတာပေါ့လေဒီမှာတိုက်သွားတဲ့အနေထားရတော့ဝေါ်ဝိုင်းစလင်ဒါလည်းကျင်းပါလေတိုင်နှုန်းကလည်းယာကနန်းတော့မရှိပါဘူးဒီ10ကနန်းပတ်ဝန်းကျင်လောက်ပဲတိုက်သွားတာပါကြီးရွာတွေလည်းဖြစ်တဲ့အိမ်တွေကလည်းကွန်ကရစ်တွေပါနေဆောက်ထားတာမဟုတ်ဘူးလေ။ပြင်တော်တို့တက်တမိုးတို့တက်ကယ်တို့ဆိုတော့အဲ့ဒါတွေလည်းပျက်စီးတာပေါ့လေ
။အမေရိကမှာဖျက်မြတစ်နှစ်ကိုလစ်စင်နှမောင်းအကျိန်1200ကျော်တိုက်ပါတယ်။ဖြစ်ရတဲ့အကြောင်းရင်းတွေမျိုးမျိုးရှိပြီးလစ်စင်နှမောင်းလမ်းကြားမှာအကျုံးဝင်တဲ့နိုင်ငံအလဲပိုင်းကပြည်နယ်တွေမှာတိုက်လို့ရှိပါတယ်။မက္ဆီကိုပင်လယ်ကွေ့ကဆွဆွတ်တဲ့လေနဲ့ကနေဒါက EB ချုပ်တွေ့တဲ့လေပေါင်းစုံပြီးလစ်စင်နှမောင်းဖြစ်လာတာပါ။လစ်စင်နှမောင်းတိုက်မယ်ဆိုတာဟော့ဂင်းထုတ်နိုင်ပေမဲ့အကန့်အသတ်ရှိတယ်လို့လဲဆိုပါတယ်ဖြစ်ပေါ်နိုင်ပွဲရှိတယ်လို့ခမန်းနိုင်ပေမဲ့ဘယ်ချိန်ဘယ်မှာဖြစ်လာမလဲဘလို့အကောင်မလဲနဲ့ဘယ်လောင်းကြောင်းကတိုက်မလဲဆိုတာကျွတ်တဲ့အတိအကျမပြောနိုင်ဘူးလို့အမေရိကန်မုန်တိုင်းဆိုင်ရာဌာနကပြောပါတယ်လစ်စင်နှမောင်းအကြီးစားတိုက်လိတိုက်တာမရှိတဲ့မြန်မာနိုင်ငံမှာဘလို့ကာဝယ်နိုင်ပါမလဲအရှတ်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဦးအောင်လာက
အပူဓာန်ကိုရော့အောင်လို့အပူဓာန်ကာကွယ်တဲ့ရေးရသစ်ပင်ကြီးတွေမြန်မာနိုင်ငံရဲ့ရေမင်းနဲ့တင့်တော်တဲ့သစ်ပင်ကြီးတွေကိုထိန်းသိမ်းတာမျိုးလူတွေကစိုက်တာကိုပဲရင်စင်းစားလေးရှိတယ်။ရှိပြီးသားဟာတွေကိုဘယ်လိုထိန်းသိမ်းမလဲဆိုတဲ့ဟာမျိုးစဉ်းစားတင်တာပေါ့နော်။ထိန်းသိမ်းတဲ့အဆင့်ပြီးတော့မှလိုအပ်တဲ့နေရာတွေမှာဘယ်လိုစိုက်မလဲပေါ့နော်။နှွေဦးလို့900ရာဒီစက်ကြားမှာဖြစ်တတ်တဲ့စိုက်ဆင်းလေတွေဖြစ်တတ်တဲ့ဒေသတွေကိုလေလာလမ်းကြောင်းမှာသူလေကားပဲကြီးစိုက်တာမျိုးဒေရန်ခံနိုင်တဲ့အပင်တွေဥပမာဖြင့်မြန်မာနိုင်ငံလေပိုင်းမှာဆိုလို့ရှိရင်ကိုကိုပင်ကြီးတွေပေါ့နော်
ဒါဒီမှာကလေလူဆိုတိုင်းစားကလည်းအရေးကြီးတယ်လို့ပြောပါတယ်လေလူရဲ့ရင်ဝှေ့ရှိရင်ဆိုတိုင်းပြီးဆိုတိုင်းဆိုင်တရားရာဂိုင်းတို့ရောက်တဲ့အခါဆိုတိုင်းနဲ့ဝင်းကျင်ဖြစ်လာပါတယ်ဒါနဲ့ဆန်းကျင်ပြီးဆိုတိုင်းစားတုံညရာဂိုင်းတို့ရောက်သွားရင်တော့ချောက်တွေ့တဲ့ဝင်းကျင်ဖြစ်လာတဲ့သဘာဝရှိပါတယ်